ွေရေဥပဒေပုံမှ66ခါကြီးနဲ့ထောင်နဲ့6လချမှတ်ခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုသုတေသနအဖွဲ့အတွင်းမှဦးမျိုးရန်တော်သိန်းဒီကနေ့မှပဲအင်းစစ်အခြေထောင်ကနေပြန်လွတ်လာပါတယ်ထောင်ကလွတ်လွတ်ချင်းမှာပဲပုံမှန်66ကားကြီးနဲ့ပတ်သက်တဲ့သူ့ရဲ့အငင်းကိုထောင်ရှိမှာစောင့်နေတဲ့တတိထောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်။ထောင်ချောက်ကားကြီးကိုလောကချက်သိမ်းကြည့်ရမယ်တော့အမြင်မူဘာကြောင့်လဲဆိုတော့ဒါပြီးစစ်စစ်ကြီးကိုရဲ့ကိုလူလဲမချော်မလမမကန်အသုံးချပြီးတော့လုံငွေမြတ်တာလို့ဘာလို့ဖြစ်ခဲ့လို့ရှိရင်ပုံကွေဖို့အတွက်ဒူလဲဒါမလဲဒါကိုလက်သုံးစားလှုပ်ပြီးတော့နိုင်ငံကြီးလုံးနဲ့အချင်းနဲ့နိုင်ငံကြီးကပြင်းပြတာဝင်တော့ပုံကွေဖို့တွေလို့ကျွန်တော်မြင်ပါတယ်။
ဦးမျိုးရံတော်သိဟာမြန်မာနိုင်ငံတဝက်ကျင်းဆောင်စခန်းတီးတိကနေဒီကနေ့ပြန်လွှတ်ပေးလိုက်တဲ့အကျဉ်းသူအကျဉ်းသား1883ယောက်ထဲမှာပါလာတာပါအကျဉ်းစခန်းတီးတိကစီကံလိုက်နာသူနဲ့ကောင်းမွန်စွာတည်ထိုက်သူတွေကိုမြန်မာနှစ်သိက္ခူဒကြံပွဲတော်ကာလမတိုင်မီအထူးလျှော့ရက်နဲ့ပြန်လွှတ်ပေးလိုက်တယ်ဆိုနိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ဦးမျိုးရံတော်သိဟာထောင်နဲ့6လကြာခံထားတာမှာ9လနဲ့သတင်းတစ်ပတ်ကြာခံပြီးတဲ့နောက်ပြန်လွှတ်လာတာဖြစ်ပါတယ်သူဟာတက်မလို့ကာကွယ်ရေးဦးစီးချုပ်ကိုထိခိုက်စော်ကားတယ်ဆိုတဲ့စာသားတွေ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ပြီးခဲ့တဲ့ AG လကထောင်နဲ့6လချမှတ်ခံရတာဖြစ်ပါတယ်